ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်လာကြတာ၃နှစ်ပြည့်ပါတော့မယ်။နေရက်ပြန်ရေးရှေ့နာခန့်နဲ့သူတို့အတွက်တရားမျှတမှုမျှော်လင့်ချက်အခြေအနေအလားအလာတွေဘယ်လိုရှိပါသလဲ။ကျွန်မဆုမွန်ကစူးစီးတင်ပြပေးချင်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာဖြစ်ပွားခဲ့တဲ့နေကြောင်းဆောင်တဲ့အစိုးရစစ်တပ်အခြေစိုက်စခန်းတွေကိုအင်အားသုံးပြီးဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA ဆွေရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေတွင်မှာအသက်အန္တရာယ်ဆိုးရိမ်လာတဲ့ကြောင့်ဒေသတွင်းမွတ်စလင်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုတိမ့်နဲ့ချီထွက်ပြေးခိုလုံခဲ့ကြတာပါ။အဲ့ဒီနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေတွင်မှာလူစုလိုက်ပြုံလိုက်တပ်ဖြတ်မှုရွာမိရှို့မှုအမျိုးသမီးတွေကိုအာဓမ္မကျင့်မှုစတဲ့လူခွေချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကလှုပ်ဆောင်ခဲ့တယ်လို့လည်းစွဲချက်တင်ခံထားရပါတယ်။ဒီနှစ်2020ပြည်နှစ်ဩဂုတ်လဆိုရင်တော့သူတို့တွေဒီ Cost Bazaar ခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်ခဲ့ကြရတာ၃နှစ်တင်းတင်းပြည်တော်မှာဖြစ်ပေမဲ့နေရရင်မြန်မာပြည်ပြန်နိုင်ရေးအတွက်ကတော့မရေမရာဖြစ်နေတော့ပဲလို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ဒုက္ခသည်တွေရဲ့အနာဂတ်အထူးသဖြင့်လူမမယ်ကလေးတွေနဲ့လူငယ်လေးတွေရဲ့ရှေ့ဆက်ရမယ့်ဘဝအာမခံချက်ဘာမှမရေရာပါဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သားကြီးပါအုပ်စုထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာအခုလက်ရှိကုတုဘလောက်ဒုက္ခသည်စခန်းအမှတ်1မှာခိုလုံနေထိုင်တဲ့ကိုကာမေးကသူ့ဆိုရင်ချက်ပြောပြပါတယ်
။ဒီမှာတော့ကလေးတွေဘဝလူကြီးတွေဘဝညွန်လိုက်ရှာတွေပါတကူမှမရှိနေနဲ့ဒီအတန်းဆက်ပြီးတော့နေရမယ်ဆိုရင်နောက်ကျွန်တော်တို့ပျက်စီးသွားမှာပညာရေးနဲ့ပတ်သက်ပြီးတော့ပါတကူမှမရှိတဲ့နေရာတနေရာမှာကျွန်တော်တို့နေရတာဆိုတာကတော့နေတာပဲရှိတယ်ဒါမှကြံနေရတော့တော်တော်လေးမကောင်းတဲ့အကြံတွေကိုရောက်နေပြီ။ဘာတကူမှမြန်လန်းချမ်းမရှိတဲ့နေရာတနေရာမှာအတော့နေလိုက်ရတာဆိုတာကတော့ကဘာမှပြောမဆုံးရေးမဆုံးနိုင်တဲ့အရာတကူလို့မိပါတယ်။အဲ့ဒီမှာနေတိုင်းခဲ့တဲ့2019မှာဆုံးချုံခံရတဲ့ပေါကိုရီယော2019မှာဆုံးချုံခံရတဲ့ပေါကိုရီယောတချို့တော့တော့ဒီမှာရောက်လာပြီ။အများကြီးကတော့ဒီမှာရောက်လာပြီ။အဲ့ဒီမှာချီးကျတဲ့လူတွေအားလည်းဒီလွဲလဲစွာသွားလာကွင်းခညာတင်ယူကွင်းဘာတကူမှအကဲကံဟူမရချိုးသာဘာတကူမှမရှိဘဲနဲ့အဲသူတို့လေအဲ့ဒီအင်ကျင်းမှာပဲနေရတာဘာကြောင့်နေရတာလဲဆိုရင်မမဆူရအနေနဲ့ပေးတင်ပေးသက်ပေးတိုက်တဲ့အကွမ်းကြီးကိုဘာတကူမှမဖေးဘဲနဲ့ဒါမဲ့လူတွေကိုဒီအတိုင်းလုံးလုံးမရဘူးလူဆူရလူပဲလူဆူရကတော့ဒန်းလုံးကြီးတို့အကွမ်းကြီးရမှယသနာပေါ်လာတာကြောင့်မရှိပါဘူးလို့ကျွန်တော်အနေနဲ့အကျင့်ပဲတင်ပြပြောရှင်းပါတယ်
တိုင်းနဲ့ချီပြီးတော့စုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေကနေလွတ်မြောက်ရေးလမ်းစာကိုဝိုင်းဝန်းကြိုးပမ်းအဖြေရှာပေးကြဖို့ကိုလည်းကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာနေတဲ့ဦးအောင်မြိုင်ကလည်းအမြင့်တာရက်ခံပါတယ
်ဒုက္ခသည်ဘဝနဲ့နေရတာကအင်မတန်မှအကကဲနေနေရပါတယ်ဒုက္ခသည်ဘဝဆိုတာကတိတဲ့အတိုင်းပါပဲလေကျွန်တော်တပီးရနေတယ်ကျွန်တော်ရဲ့မူလဒေတာကိုကျွန်တော်ဒီလုံးဝတော့မနေချင်ပါဘူးအမှန်အစရနဲ့ကျွန်တော်ရဲ့ဘဝအမြင့်ဆုံးပေါ်ပြမှာလေကျွန်တော်တို့ကိုလူတွေပါပဲကျွန်တော်လည်းမြန်မာနိုင်ငံသားပါပဲ
အထူးသဖြင့်ကတော့ကလေးတွေပညာရေးတပိုင်းတစားဖြစ်တာလူငယ်တွေအလောက်ကိုင်းမဲ့နေတဲ့အပေါ်မှာဥအောင်မြင်ကဆိုရင်တာပါအ
ခုတောင်းနေရှိလာပြီအဲ့ဒီမှာလည်းတပိုင်းတစားဒီမှာပညာရေးချန်နယ်ပြောမယ်ဆိုလို့ရှိရင်ဒီမှာသူတို့က9တန်း6တန်း7တန်းခဏတည်းကိုတည်းအဲ့လိုချောင်းသားတွေလည်းဒီဘက်ကိုရောက်လာတာရှိပါတယ်လေပြီးတော့ဒီမှာက learning center ဆိုပြီးတော့ပဲရှိတာပါဒါလည်းမြန်မာကာရီကူလာနဲ့မဟုတ်ပါဘူးချောင်းတဲလည်းများဘူးဆိုတော့ဒီကလေးတွေကအလုံးလည်းမရှိဘူးချောင်းလည်းတဲလည်းများဘူးဆိုလို့ဆိုရင်တော့သစားစားလို့ဆိုရင်စူးကျုပ်ဘက်ကိုရောက်သွားတယ
်ဘာလို့ခလေးဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥ이슬람လို့ခေါ်တဲ့ဥကျော်မြင့်ကတော့အစိုးရရဲ့နေရပြန်ရေးဆောင်ရွက်ပေးနေတဲ့အစီအစဉ်ကလည်းအောင်မြင်မှုမရှိလို့သူတို့အတွက်မျှော်လင့်ချက်မဲ့နေတော့မယ်လို့ပြောပါတယ်အ
ဲဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာ3နေကြပါပြီခင်ဗျာယနေ့ရှင်ဟာတရားတော့ကျွန်တော်တို့ဂျန်နာရဲ့လုပ်ငန်းစီကဆောင်ရလာတာဘာတကူမှမတွေ့ခဲ့ရပါဘူးခင်ဗျာအဲ့ဒီအတွက်ကြောင့်ရူဟင်ဂျာဒုက္ခသည်တွေကအမတားမှစူးရင်ဆိုင်တဲ့နောက်ကျွန်တော်ရဲ့ရူဟင်ဂျာဒုက္ခသည်များရဲ့အကျက်တရားယနေ့ရှင်ဟာတည်ပြေလည်မို့တစုံတကူမရှိခဲ့ပါနောက်တရားမျှတမှုရရှိဖို့အတွက်လည်းအဲ ICC နဲ့ ICJ ကနေစွန့်ပြေးချတစုံတကူကျွန်တော်ကအဲမရရှိခဲ့ပါဘူးခင်ဗျာ
နိုင်ငံတကာမမဆူရရောကျွန်တော်ရဲ့အကျေတူကျေလေဟိုအတွေ့ရောစဉ်းစားဆောင်ရွက်တင်ပါတယ်လို့ကျွန်တော်ကအဲတောင်းဆိုခြင်းပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေဘက်ကသူတို့နေရပြန်နိုင်ရေးအစီအစဉ်မှုတွေမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပြည်ညာတင်ယူခွင့်စတဲ့နိုင်ငံသားခွင့်ရပြေဝပေးဖို့လုံခြုံရေးအာမခံချက်ပေးဖို့အပါအဝင်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုတွေရဖို့တောင်းဆိုထားသလိုရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေနေရကိုပြန်လာနိုင်ရေး ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောဆိုထားပါတယ်ရှင်ကျွန်မဆွန်မောမှာ